KNU ကမြို့သားစည်းရုံးထိန်းချုပ်ရာတပ်မ6နေမြေဖြစ်တဲ့မြဝတီခဲနဲ့ကော့ကရိတ်မြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကဒီနေ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ကပြောပါတယ်။ကရင်မြို့သားလူမျိုးရေးတပ် KNLA ပြည်သူ့ကာကွယ် PDF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာမှာဒီတပ်မ6နေမြေထဲမှာတင်စစ်ဘေးဒုက္ခသည်3,000လောက်ရှိလာနေပါပြီ။ဒီအကြောင်းထိုင်းချီစိတ် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ။
ကရင်ပြည်နယ်ထဲမှာကရင်မျိုးသားစီယုံတပ်မ6ထိန်းချုပ်နယ်မြေဖြစ်တဲ့စုကလီမြို့နယ်နီးကထိခဲ့ပလဲခြေရွာနားမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့မတ်လ25ရက်နေ့တောက်ကြနေ့မှာလဲတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနေ့အစောပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတဲ့နောက်မနေ့10နာရီလောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်
။ခီးစပ်လက်ဒက်ချက်မှာပါခင်ဗျာ။ဆယ်နာရီဝန်းကျင်မှာသူတို့ကပြေးချတာပေါ့နော်။လေပုံလေလုံးလောက်ကျဲချတယ်။တိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပွားတယ်။လက်နက်ကြီးရနေကမှုတွေကတော့မကြာခဏဖြစ်တယ်ပေါ့နော်မင်းတွေကလည်းပဲလက်နက်ကြီးဖြစ်ပွားမှုကြောင့်မလို့ပဲအာထိခိုက်မှုတွေရှိတယ်ပေါ့နော်ထိခိုက်တည်ဆုံမှုတွေလည်းဖြစ်ပွားခဲ့တယ်ပေါ့
KNU တပ်မ6နယ်မြေအတွင်းမှာရှိတဲ့ဝလီမြို့အနီးကစစ်ကောင်စီရဲ့မော်ခီစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO စတဲ့ပူးပေါင်းတပ်ဖွဲ့တွေကမတ်လ22ရက်နေ့ကတိုက်ခိုက်သိမ်းပိတ်လိုက်ပြီးတဲ့နောက်လက်နက်ကြီးလက်နက်ငယ်တွေကြီးစံတွေကိုပါသိမ်းဆီးခဲ့တာပါဒီနောက်မှာတော့မော်ခီစခန်းကိုပြန်လည်ရယူနိုင်ဖို့ကြိုးစားပုံရတဲ့စစ်ကောင်စီတပ်တွေအင်အားလုံးရင်းနဲ့ဒီကနေ့တက်လာတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမုံကပြောပါတယ်
ကရင်ရွေးသိမ်းတဲ့စခန်းဘက်ကိုသွားဖို့လေဘက်ချမ်းကိုပေါ့နော်သွားဖို့အတွက်အစင်ရ900လောက်ရှိ
KNU ထိန်းချုပ်ရာတပ်မ6နယ်မြေအတွင်းမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာတာလက်နက်ကြီးကြီးစံတွေကျရောက်လို့ဒေသခံအရက်သားပြည်သူတွေတေဆုံးတာလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်လက်ရှိမှာစစ်ဘေးဒုက္ခသည်3000လောက်ထိရှိလာတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပါတယ်
စစ်ပြေရှောင်နေရတဲ့ပြည်သူတွေတမဆောက်အတင်းမှာပေါ့လေအမြားတစ်ထက်မြန်လာတယ်လို့ကျွန်တော်တို့ပြောလို့ရတယ်အရင်တော့ကတော့ဒီအနပေါင်းလို့ခံမရပြီနဲ့အခုကကျတော့အောက်တောင်းနေပါဝင်ချင်လောက်မြန်လာတယ်ဝင်ချင်လောက်ရနေပြီလို့လည်းကျွန်တော်တို့ခံမရတာပေါ့နော်ဒီလိုမျိုးရန်သာပြေခတ်မှုကြောင့်လို့ပြည်သူတွေထပ်ပြေးတိတ်ရှောင်နေရတယ်ဒီနေရာတဲ့ပြည်သူတွေအဲ့လိုမျိုးအခုကလက်နက်ကြီးတွေသူတို့နေနာမှာကြာလို့ပဲဖြစ်လေကြားတက်ခိုင်းမှုလာလို့ပဲဖြစ်အနေနာမှာဖြစ်တဲ့ခါကြာလို့ရှိရင်တော့အထပြေးရတယ်အဲ့ဒီအပေါ်မှာကိုဗစ်မှသူတို့ကအကြောက်တရားတွေဖြစ်စီတယ်မလုံချုံမှုတွေကိုဖြစ်စီတယ
် KNU ထိတ်ချုပ်ရနေနေတဲ့ကိုစစ်ကောင်စီတက်တယ်အခုရက်ပိုင်းအင်အားအလုံးရင်းနဲ့ဝင်လာတဲ့အတွက်နှစ်ဖက်ထိတွေ့တိုက်ခိုက်မှုတွေနေ့စဉ်လိုလိုဖြစ်နေပါတယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတက်တယ်ဟာမလ9ရက်နေ့ကနေ3ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့KNU တပ်မ6ကစာပေးဖို့အကြောင်းကြားခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတပ်တွေမဆုတ်တဲ့အပြင်တပ်တွေပို့တိုးလာတဲ့အတွက် KNU တပ်မ6ထိန်းချုပ်ရနေရာတွေအပြင်မြဝတီကော့ကရိတ်ထဲကခြေရွာတွေမှာတိုက်ပွဲတွေပိုဖြစ်လာပြီးတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံခြေရွာသားတွေတေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။